မင်္ဂလာပါခင်ဗျာ2024ခုနှစ်ဇွန်လ13ရက်ကြာသပတေးနေ့ညပိုင်းလွတ်လပ်တဲ့အာရှတန် RFA ရဲ့စီစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန် DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီခင်ဗျာကျွန်တော်ရဲစီသူကပါဒီကနေ့ညပိုင်းစီစဉ်မှာနောက်ဆုံးရသတင်းတွေနဲ့အတူစစ်ကောင်စီကပြည်သူတွေရဲ့ဖုန်းတွေထဲမှာ VPN အသုံးပြုတာရှိမရှိတင်းတင်းကြပ်ကြပ်စစ်ဆေးနေတဲ့အကြောင်းစတာတွေကိုထုတ်လွှင့်ပေးမှာပါအခုတော့သတင်းတွေကိုတင်ပြပါမယ်ခင်ဗျာကမ္ဘာပေါ်မှာလူသန်း120ကျော်ဟာအတင်းကျပ်နေထိုင်ရာနေရာတွေကနေရွှေ့ပြောင်းခံရတဲ့အနေအထားကိုတွေ့မြင်နေရပြီးအခုလိုရွှေ့ပြောင်းခံရသူတွေတိုးတက်များပြားလာတာဟာကမ္ဘာကြီးမှာဆိုးရွားပြက်ယွန်းလာတဲ့အခြေအနေကိုပြနေတာဖြစ်တယ်လို့ကုလသမဂ္ဂရဲ့အစိုးရကစားတစ်ခုမှဖော်ပြထားပါဗျာ။အခုလိုရွှေ့ပြောင်းခံရသူတွေစံချိန်တင်များပြားလာတာဟာမြန်မာနိုင်ငံအပါအဝင်စီးရီးယားနဲ့ဂါဇာကမ်းမြောင်ဒေသကပြည်ပခါတွေကြောင့်ဖြစ်တယ်လို့ UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမာမင်းကြီးယုံရဲ့အစိုးရကစားမှရေးထားပါဗျာ။လက်ရှိမှာနေရဲ့ရွှေ့ပြောင်းခံရသူတွေရဲ့အရေအတွက်ဟာဂျပန်နိုင်ငံလူဦးရေလောက်ဖြစ်ပြီးဖြစ်ပွားတဲ့ပြည်ပခါတွေဟာအလွန်အလွန်ကိုကြီးမားလာတယ်လို့UNHCR အကြီးအကဲဖိလစ်ပိုဂရန်ဒီကသတင်းတောက်တွေကိုပြောပါတယ်မြန်မာငွေကြေးတန်ဖိုးကျဆင်းပြီးကုန်စည်နှုန်းမြင့်တက်လာတာကြောင့်ဝန်ထမ်းတွေကိုလစာတိုးပေးတဲ့လုပ်ငန်းရှင်10ဦးထက်မနည်းကိုစစ်ကောင်စီကဖမ်းဆီးထားတယ်လို့မိသားစုဝင်တွေနဲ့နှီးဆက်သူတွေကပြောပါတယ်မေလကုန်ပိုင်းမှာကုမ္ပဏီတချို့ဟာသူတို့ရဲ့ဝန်ထမ်းတွေကိုစားဝတ်နေရေးအဆင်ပြေစေဖို့လစာတိုးမြှင့်ပေးတဲ့အကြောင်း Facebook လူမှုကွန်ရက်မှာကြေညာချက်တွေထုတ်ပြန်ခဲ့ပါတယ်ဒီလိုလောက်တာမတိမငြိမ်ဖြစ်စေတယ်လို့ဆွဆွဲပြီးစစ်ကောင်စီကဖမ်းဆီးအရေးယူမှုတွေလုပ်လာတယ်လို့လုပ်ငန်းရှင်တူကပြောပါတယ်။အလားတူတချို့လုပ်ငန်းတွေကိုလည်းချိတ်ပိတ်ထားတာလည်းရှိတယ်လို့ပြောပါတယ်။ဖမ်းဆီးထားသူတွေကိုစစ်ကောင်စီကရသကြီးဥပဒေပုံမှန်၅၅ကကြီးနဲ့စစ်ဆေးနေတယ်လို့အရေးယူခံရသူတွေရဲ့မိသားစုနဲ့နှီးဆက်သူတချို့ကပြောပါတယ်ခင်ဗျာ။မြန်မာနိုင်ငံမှာစစ်မှုထမ်းဥပဒေကျင့်ကြာပြီးတဲ့နောက်ပိုင်းလုံသား28ရာခိုင်နှုန်းဟာအလုပ်ထွက်ပြီးကြေးလက်နဲ့ပြည်ပနိုင်ငံတွေကိုရွှေ့ပြောင်းခဲ့တယ်လို့ကမ္ဘာပိုင်ရဲ့ဇွန်လ12ရက်နေ့ကအစည်းအဝေးစာမှာဖော်ပြထားပါတယ်။အဲ့ဒီလုံသားတွေရဲ့တဝက်လောက်ဟာပြည်ပနိုင်ငံတွေကိုရွှေ့ပြောင်းခဲ့ပြီးကျန်တဲ့လုံသား3ပုံတပုံကတော့ပြည်တွင်းမှာပဲရွှေ့ပြောင်းခံရတာလို့ကမ္ဘာပိုင်ကဆိုပါတယ်။အလုပ်ထွက်ခဲ့တဲ့လုံသားအများစုဟာဝန်ဆောင်မှုလုပ်ငန်း၊ကုန်ထုတ်လုပ်မှုလုပ်ငန်းနဲ့စိုက်ပျိုးရေးလုပ်ငန်းတွေကဖြစ်တယ်လို့ကမ္ဘာပိုင်ရဲ့အချက်လက်တွေမှာတွေ့ရပါတယ်။စစ်မှုထမ်းဥပဒေအတိမပြုတ်ခင်ကတည်းကပြည်ပခါတွေကြောင့်ထွက်ပြေးတိမ်းချောင်ရမှုတွေနဲ့လောက်ခလစာကြာဆင်းမှုတွေကြောင့်လုပ်ငန်းအများစုဟာလုံသားရှာပမှုတွေကိုရင်ဆိုင်နေရတာဖြစ်တယ်လို့ကမ္ဘာပိုင်ကပြောပါတယ်ခင်ဗျာ။ရခိုင်ပြည်နယ်မောင်နှံမြို့နယ်ကမြန်မာဘင်္ဂလားဒေ့ရှ်နယ်ခြားဆောင်တပ်စခန်းတစ်ခုကိုရခိုင်တပ်တော် AA ကဇွန်လ12ရက်နေ့မှာသိမ်းယူလိုက်တယ်လို့ဒေသခံတွေကပြောပါတယ်။ AA သိမ်းယူလိုက်တဲ့အလဲတန်းကျော်နယ်ခြားဆောင်စခန်းမှာစစ်ကောင်စီတပ်သားအင်အား300နီးပါးနေထိုင်တဲ့စခန်းဖြစ်ပြီးတော့အရေးပါတဲ့စခန်းတစ်ခုဖြစ်တယ်လို့ဒေသခံတူကပြောပါတယ်။စကန်းကိုစွန့်ခွာသွားတဲ့စစ်ကောင်စီတပ်သားတွေနဲ့အေအေတို့အကြားတိုက်ပွဲတွေဆက်ဖြစ်နေတယ်လို့ဆိုပါတယ်စစ်ကောင်စီတပ်ကလေကြောင်းနဲ့တိုက်ခတ်ခဲ့တာကြောင့်ကြီးရွာတွေထဲကျရောက်ပောက်ကွဲပြီးအရဲသားတချို့ထိခိုက်ဒဏ်ရာရတယ်လို့လည်းဒေသခံတွေကပြောပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံကော့ဆက်ပစာဒုက္ခသည်စခန်းမှာနေထိုင်တဲ့ရိုဟင်ဂျာတွေထဲကတထောင်နီးပါးဟာအချင်းကျခံနေရတယ်လို့ပြည်ထောင်ဝန်ကြီးကလွတ်တော်ကိုယ်စားလှယ်တွေကိုပြောဆိုကြောင်းလွတ်တော်ကိုယ်စားလှယ်တဦးရဲ့ပြောဆိုချက်ကိုကိုးကားပြီးဘင်္ဂလားဒေ့ရှ်နိုင်ငံအခြေစိုက်အနာတိုလူသတင်းမှာဖော်ပြပါဗျ။မြန်မာနိုင်ငံကနေထွက်ပြေးလာပြီးဘင်္ဂလားဒေ့ရှ်နိုင်ငံဒုက္ခသည်စခန်းကိုရောက်နေတဲ့ဒုက္ခသည်တက်သမ2တန်းတဲ့က994ဦးဟာလူသတ်မှုလက်နက်မှုအပါအဝင်အမှုမျိုးစုံနဲ့2019ခုနှစ်လောက်ကတည်းကအဖမ်းခံခဲ့ရတာလို့ပြောပါဗျ။သတင်းတွေကိုတင်ဆက်ပေးခဲ့တာပါ။အခုတော့သတင်းဆောင်းပါးတွေကိုထုတ်လွှင့်ပေးပါမယ်။မြန်မာနိုင်ငံမှာလူသုံးများတဲ့ VPN Virtual Private Network Software တွေကိုစစ်ကောင်စီကပိတ်လိုက်တာကြောင့်လူမှုကွန်ရက်အသုံးပြုဖို့အခက်အခဲဖြစ်နေချိန်အောက်ခြေတပ်သားတွေကလည်းပြည်သူတွေရဲ့ဖုန်းတွေမှာ VPN အသုံးပြုတာရှိမရှိစစ်ဆေးမှုတွေလုပ်ပြီးထပ်မံတင်းကျပ်လာပါတယ်။ဒီအကြောင်းကိုမတ်ထထအင်ဒရာအောင်ကတင်ပြထားပါတယ်ခင်ဗျာ
။ရန်ကုန်နဲ့မန္တလေးလိုမြို့ကြီးတွေအပါအဝင်မြန်မာနိုင်ငံရဲ့ဒေသတချို့မှာစစ်ကောင်စီတပ်သားတွေကလမ်းသွားလမ်းလာတွေရဲ့လက်ကင်ဖုန်းတွေကိုယူဆောင်စစ်ဆေးပြီး VPN software တွေတွေ့ရင်ချိတ်ချောက်ငွေတောင်းယူတာဒီ software တွေထက်မှအသုံးမပြုဖို့တားမြစ်တာတွေဒီရက်ပိုင်းမှာခက်စိတ်စိတ်ဖြစ်လာတယ်လို့ဒေသခံတွေကပြောပါတယ်။ဒါဟာမေလကုန်ပိုင်းကစပြီးလူသုံးများတဲ့ VPN software တွေကိုစစ်ကောင်စီကပိတ်လိုက်တာကြောင့် အဓိကသတင်းစီးဆင်းမှုတစ်ခုဖြစ်တဲ့လူမှုကွန်ရက် Facebook အသုံးပြုဖို့နဲ့သတင်းဌာနရဲ့ website စာမျက်နှာတွေဝင်ရောက်ဖတ်ရှုဖို့အခက်အခဲဖြစ်နေချိန်မှာနောက်တစ်ဆင့်ထပ်မံတင်းကျပ်လိုက်တာလည်းဖြစ်ပါတယ်။အေယော်ရီတိုင်းမော်လမြိုင်ကျွန်းမြို့မှာတော့ဇွန်လ10ရက်နေ့ကစလို့မြို့ရင်းကလမ်းဆောင်လမ်းကွာတွေမှာစစ်တပ်ရဲနဲ့ပြည်သူ့စစ်အဖွဲ့တွေကပြည်သူတွေရဲ့လက်ကင်ဖုန်းတွေကိုစစ်ဆေးပြီး VPN software တွေ့ရင်ဖမ်းဆီးပြီးတော့ငွေကြေးတောင်းခံတာတွေရှိတယ်လို့ဒေသခံတယောက်ကပြောပါတယ်
။ကျွန်တော်တို့မကြောမှာတော့ VPN နဲ့ဖုန်းတွေထဲမှာ live ဆင်နေပါတယ်။စစ်လို့ဖုန်းတော့ VPN တွေ့လို့ချင်းရင်ပစံ3သိန်း4သိန်းတောင်းပါတယ်။မပေးတဲ့လူတော့စကမ်းခေါ်သွားတာရှိတာပေါ့နော်။အဲ VPN တွေ့လို့ဖမ်းဆီးအရေးယူထားတဲ့လူတော့မကြားမိသေးပါဘူး။ဟုတ်ကဲ့။အဲဝီဗီယန်တို့လိုပတ်စံပေးရတဲ့လူကတော့၄၅ဦးရှိနေပြီပေါ့နော
်ပဲခူးတိုင်းပေါင်းတယ်မြို့မှာလဲအလားတူဖြစ်ရမျိုးကိုဇွန်လ၁၂ရက်နေ့ကစလို့ကြုံနေရတယ်လို့ပေါင်းတယ်ဒေသခံကပြောပါတယ
်မနေ့တုန်းကလည်းဆွဲလာတဲ့အဲ့ဒါတယောက်တော့ပါသွားတယ်အဲ့ဒါဟိုပေါ့ခုနကဝီဗီယန်မိပြီးတော့တယောက်ပါသွားတယ်တယောက်ကအမှဘောကလက်စည်းနဲ့အဲ့ဒါကိုအတင်းဆက်ခေါ်သွားပြီးဖမ်းသွားတယ်အဲ့ဒါနေ့ကအမှလမ်းတော့လောက်ပါတယ်မှာလေအားပြကြတော့မင်းကိုမြန်မာစားလို့မြန်မာကလည်းအလုပ်အလုပ်လုပ်တာ
ချင်းပြည်နယ်ဟာခါမြို့မှာလဲစစ်ကောင်စီတပ်ကအရက်သားတွေရဲ့ဖုန်းကိုရှောက်တခင်စစ်ဆေးတာတွေလုပ်ပြီး VPN တွေ့ရင်ငွေကျပ်10သိန်းကနေသိန်း30အထိချိမ့်ချောက်တောင်းယူတယ်လို့ဒေသခံတွေကပြောပါတယ်ဒီလို VPN ပိတ်ဆို့မှုတွေနဲ့ပတ်သက်လို့စစ်ကောင်စီရဲ့ပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကို RFA ကဆက်သွယ်ခဲ့ပေမဲ့ဖုန်းလက်ခံဖြေဆိုတာမရှိပါဘူးပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PDF အတွက်ရန်ပုံငွေရှာဖွေပေးသူရဲမီဂါဂါကတော့စစ်ကောင်စီကလူမှုကွန်ရက်ကိုထိန်းချုပ်ဖို့ကြိုးစားမှုဟာသတင်းမှောင်ချဖို့နဲ့တော်လိုင်းအင်အားစုတွေအပေါ်လူထုအယုံစိုက်မှုမရှိအောင်လှုံ့ဆော်လာတာလို့မှတ်ချက်ပြုပါတယ်
။သတင်းအမှောင်ဖုံးမယ်ပြီးတော့တက်လာရအတွက်အထောက်အကူပြုတဲ့အခုမဲတွေမဲလှုပ်တာအခုမဲတွေမဲလှုပ်တာတွေကမ်ပိန်းလှုပ်တာတွေအဲ့လိုမျိုးအကုန်လုံးကိုသူကစနစ်တကျသူ့ဘက်ကဖြိုချဖို့အတွက်ကိုသူကပြင်ဆင်တာပေါ့။ပြီးတော့အဲ့ဒီအတွက်လည်းတက်ရောက်မှုရှိတာကိုသူသိတယ်ဒါပေမဲ့21ရာစုခေတ်ရဲ့ပညာရှင်တွေပေါ်ပေါက်လာတဲ့ခေတ်မှာကြတော့နှစ်ဖက်အားပြိုင်မှုတွေရှိရပါတော့
စစ်ကောင်စီဟာစိုက်ဘာလုံခြုံရေးဥပဒေမူကြမ်းကို2021ခုနှစ်နှစ်ကုန်ပိုင်းမှာပြင်ဆင်ခဲ့ပြီး VPN 3003နဲ့ငွေဒဏ်ချက်သိန်း50ဒါမှမဟုတ်ဒဏ်2ရက်လုံးချနိုင်တဲ့ဥပဒေပုံမှားတွေပါဝင်လာခဲ့ပါတယ်အဲဒီနောက်2022ခုနှစ်ဇန်နဝါရီလတုန်းကလည်းအခုလိုပဲလမ်းသွားလမ်းလာရရဲ့ဖုန်းတွေကို VPN ရှိမရှိစစ်ဆေးအရေးယူတာတွေလောက်ဆောင်ခဲ့ပူပါရရှင
် RFI ကဆက်လက်ထုတ်လွှင့်ပေးနေပါတယ်စစ်ကောင်စီရဲ့စစ်မှုထမ်းဥပဒေကိုပြည်သူတွေကြားအကောင့်တဲပေါ်အောင်လူစုစောင်းပေးနေတဲ့ရက်ွက်ကြေးရွာအုပ်ချုပ်ရေးမှုတွေစစ်ရေးတွေနဲ့ယာယီမှုတွေစုစုပေါင်း82ဦးတပ်ဖြတ်ခံထားရပါတယ်စစ်မှုထမ်းဥပဒေအသက်ဝင်ပြီးတဲ့နောက်လေးလအတွင်းမှာ RFI ကလက်လန်းမိသလားကောက်ယူထားတဲ့အခြေအနေကိုမတ်ကျူလိုင်မျိုးကစတင်ပြပါလိမ့်မယ်ခင်ဗျာ
RFA ကလက်လန်းမီတလောက်ကောက်ယူထားတဲ့အချက်အလက်တွေအရစစ်မှုထမ်းဥပဒေချုပ်ပြန်ပြီးလေးလအတွင်းနိုင်ငံတော်ဝန်ကအုပ်ချုပ်ရေးအဖွဲ့ဝင်82ဦးအသက်ခံထားရပါတယ်။ကာကွယ်ရေးတပ်ဖွဲ့တွေရဲ့ပြောဆိုချက်တွေအရအသက်ခံရသူတွေဟာရန်ကုန်၊မန္တလေး၊မကွေး၊စကိုင်း၊ပဲခူး၊ကချင်နဲ့မွန်ပြည်နယ်စတဲ့တိုင်းနယ်ပြည်နယ်တွေမှာစစ်ကောင်စီရဲ့အတွက်စစ်သားစုဆောင်ပေးနေသူတွေဖြစ်ပါတယ်။စစ်မှုထမ်းဥပဒေအသက်ဝင်ပြီးတဲ့နောက်စစ်ကောင်စီအတွက်အလုံးမလုံးပေးဖို့နဲ့စစ်သားမစုဆောင်ပေးဖို့ကာကွယ်ရေးတပ်ဖွဲ့တွေကထုတ်ပြန်ကြေညာခဲ့ပြီးတဲ့နောက်အခုလိုတပ်ဖြတ်မှုတွေဖြစ်လာတာပါရန်ကုန်တိုင်းအတွင်းကတပ်ဖြတ်ခံလိုက်ရတဲ့အုပ်ချုပ်ရေးမှူးတဦးရဲ့မိသားစုဝင်တဦးကတော့စစ်ကောင်စီအတွက်အသက်ပေးလိုက်ရတာနှမျောမိတယ်လို့ RFA ကပြောပါတယ
်အုပ်ချုပ်ရေးမှူးကနေပြီးတော့နှုတ်ထွက်ဖို့ပြင်ဆင်နေအသက်ခံနိုင်ရတယ်လေတော်တော်တော့နှမျောမိပါတယ်ရန်ကလာတွေတော့ငါဆိုရင်အုပ်ချုပ်ရေးမှူးဆိုတာပြည်သူ့ချစ်တော်တွေက
ရန်ကုန်မြို့မှာဆိုရင်ကွန်းကြံကုန်းအင်းစိန်နဲ့တကုံမြို့တင်မြောက်ပိုင်းကအုပ်ချုပ်ရေးအဖွဲ့ဝင်တွေတက်ဖြတ်ခံခဲ့ရတာပါ။ကာကွယ်ရေးတပ်ဖွဲ့တွေဘက်ကတော့အုပ်ချုပ်ရေးမှူးယာဒူးတွေကနေနှုတ်ထွက်ပြီးတော့စစ်ကောင်စီထောက်တိုင်အဖြစ်မနေဖို့နဲ့စစ်သားမစုဆောင်ဖို့တတိပေးခဲ့ပေမဲ့မလိုက်နာတာကြောင့်အပြစ်ပေးအရေးယူနေရတာလို့ဆိုပါတယ်။လက်ရှိလောက်ကိုင်းနေတဲ့အုပ်ချုပ်ရေးမှူးတချို့ရဲ့ပြောဆိုချက်အရစစ်မှုထမ်းဥပဒေအတွက်လူသစ်စုဖို့စစ်ကောင်စီကဖိအားပေးတာကြောင့်နှုတ်ထွက်ထားတဲ့အုပ်ချုပ်ရေးအဖွဲ့ဝင်40မိပါရှိနေပါပြီ။အေယော်ရီတိုင်းအတွင်းကလုံခြုံရေးကြောင့်အမည်မဖော်လိုတဲ့အုပ်ချုပ်ရေးမှူးတဦးကတော့သူနှုတ်ထွက်ခွင့်တင်ထားပေမဲ့စစ်ကောင်စီကခွင့်မပြုသေးလို့အခက်တွေ့နေပါဗျ
။ဆက်မလုပ်တော့ဘူး။မိသားစုလည်းအသက်အန္တရာယ်ရှိလာတော့တော်ပြီဆိုပြီးနှုတ်ထွက်ထားပေမဲ့အပေါ်ကလက်မခံဘူး။ဒါကြောင့်ကျွန်တော်တို့ဘဝကဆုပ်လဲစုစားလဲဖြစ်နေပြီ
။အုပ်ချုပ်ရေးမှူးတွေအသက်ခံနေရတာနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတစုံတရာထုတ်ပြန်တာမျိုးမရှိသေးပါဘူး။အမည်မဖော်လိုတဲ့စစ်တပ်အရာရှိဟောင်းတဦးကတော့ အုပ်ချုပ်ရေးမှုတွေကိုတက်ဖြတ်နေုံနဲ့စစ်သားစုဆောင်ရေးကရက်တက်မသွားဘူးလို့တုံ့ပြန်ပါတယ
်ဒီအုပ်ချုပ်ရေးမှုတွေကလည်းနောက်အုပ်ချုပ်ရေးမှုတွေကတောင်းပြီးဆက်လုပ်ရမှာဒါကိုသူတို့လူတက်လို့ပါလဲမအောင်ဘူးဒီနည်းနဲ့မရရင်စစ်တပ်ကတော့တခြားနည်းနဲ့လုပ်ပါပဲလုပ်ပါပဲအဲ့တော့လုပ်ရင်လည်းအထိုက်ကျောက်ကတော့လူရမှာပဲ
နေပြီးတော့အခြေစိုက်ပြည်သူ့စစ်မှုတန်းစင်ခေါ်ရေးဗဟိုအဖွဲ့ကတော့တိုင်းနဲ့ပြည်နယ်အသီးသီးကအုပ်ချုပ်ရေးအဖွဲ့တွေကိုလုံခြုံရေးတိုးမြှင့်ပေးဖို့စီစဉ်နေတယ်လို့ RFA ကပြောပါတယ်စစ်ကောင်စီကတော့လူသစ်စုဆောင်ပြီးစစ်မှုတန်းအပတ်စဉ်၃အထိရှိလာပေမဲ့အတိုက်အခံအင်အားစုတွေဘက်ကလည်းစစ်မှုတန်းဥပဒေကိုနီလန်းပေါင်းစုံနဲ့ဆန့်ကျင်ဆန္ဒပြတာတွေဆက်ရှိနေပါတယ်စစ်ကောင်စီလောက်ခံအုပ်ချုပ်ရေးအဖွဲ့ဝင်တွေဟာစစ်တပ်အတွက်စစ်မှုထမ်းရမယ့်လူငယ်တွေကိုမဲနိုင်ရွေးချယ်တာလူစည်းရင်းကောက်တာတွေအဆက်မပြတ်လုပ်နေပြီးတော့စစ်မှုထမ်းဥပဒေကိုရှောင်တိန်ကြသူတွေရဲ့ကြံခဲ့တဲ့မိသားစုဝင်တွေကိုချိန်ချောင်နေတာတွေရှိတယ်လို့လည်းပြောဆိုနေကြပါတယ်ရှင
် RFA ကဆက်လက်ထုတ်ပြန်ပေးနေပါတယ်မြန်မာပြည်မှာအလောက်ကန်ရှားတာနဲ့ပြည်သူစစ်မှုထမ်းဥပဒေကြောင့်လူငယ်ပိုင်းနဲ့လူလက်ပိုင်းတွေဟာပြည်ပနိုင်ငံတွေကိုထွက်ပြီးရရလုပ်ဖို့ကြိုးစားတာများလာပါတယ်အဲ့ဒီထဲမှာထိုင်းနိုင်ငံကိုနှစ်နိုင်ငံသဘောတူညီမှုစာချုပ် MOU နဲ့ရောက်နေတဲ့သူယာနဲ့ချီအခက်အခဲတွေဖြစ်နေကြပါဗျ။ဒီအကြောင်းပြေဆုံးကို RFA သတင်းတောင်မတ်သက်စင်လိုင်းကတင်ပြထားပါတယ်ခင်ဗျာ
။နှစ်နိုင်ငံသဘောတူညီမှုစာချုပ်နဲ့ထိုင်းနိုင်ငံကိုရောက်နေတဲ့မြန်မာအလုပ်သမားတွေဟာစာချုပ်မှာပါတဲ့အလုပ်တွေအတိုင်းမလုပ်ရတဲ့အပြင်အခက်အခဲကြုံနေရတဲ့သူယာနဲ့ချီရှိနေတယ်လို့အလုပ်သမားအရေးဆောင်ရွက်သူတွေက RFA ကိုပြောပါဗျ။အဲ့ဒီလိုအခက်အခဲဖြစ်နေတဲ့သူတွေကတယောက်ဖြစ်တဲ့ကိုမျိုးကျော်ကသူ့အနေနဲ့ချွန်ပူရီခရိုင်မှာမီးကျိုးတက်စင်တဲ့အလုပ်ရမယ်ဆိုပြီးဖြူမြစ်တာအေဂျင်စီနဲ့စာချုပ်ချုပ်ခဲ့ပေမဲ့ရောက်ရောက်ချင်းနေ့မှာပဲတတိချံမှာသွားလုပ်ရမယ်ဆိုပြီးအေဂျင်စီကဖိအားပေးတာခံရပါတယ်
ကျွန်တော်တွေကဒီမှာတဲ့အလုပ်မရတော့ဘူးတဲ့အဲ့ဒီမှာချင်းပိုင်မှာပေါ့နော်14ခန်းရဲ့လောက်သွားလုပ်ကြည့်လိုက်ကျွန်တော်တို့မသွားဘူးပါညာကျွန်တော်ပြောတဲ့ချိန်ဖင်တို့သွားရင်သွားမသွားရင်ငါပလိတ်ခေါ်လိုက်ရမှာဆိုကျွန်တော်တို့ချိန်လျှောက်တယ
်တတိချံမှာလဲချက်ပိုင်ရှင်ကလုံအားကားကိုညှိနှိုင်းထားတဲ့ဈေးထက်လျှော့ပေးလို့အလုံးမစင်းတော့တဲ့နောက်မှာထမင်းငတ်တဲ့အထိကြုံရလို့အေဂျင်စီကိုဆက်သွယ်ခဲ့ပေမဲ့တာဝန်ယူဖြည့်ရှင်းမပေးဘူးလို့သူကပြောပါတယ်။ဒါနဲ့ပတ်သက်လို့ဖြူမြစ်တာအေဂျင်စီကို RFA ကတယ်လီဖုန်းနဲ့ဆက်သွယ်ခဲ့ပေမဲ့လက်ခံဖြည့်ဆို့တဲ့သူမရှိပါဘူး။အခုတော့ကိုမျိုးကျော်နဲ့အတူစုစုပေါင်း82ယောက်ပါတဲ့အဖွဲ့ဟာမဟာချိုင်မြို့ကမြန်မာလူသမားအရေးလှုပ်ရှားမှု AAC မဟာမိတ်အဖွဲ့ရဲ့အကူအညီနဲ့တာဝန်ကနေတဆင့်ဖြည့်ရှင်းဖို့လုပ်နေပါတယ်။စစ်သွင်းညီကုမ္ပဏီကတဆင့်စောက်လို့ရေးလို့ဖို့ဧပြီလထဲမှာရောက်လာတဲ့နောက်ထပ် MOU အလုပ်သမားတယောက်ကလည်းအလုပ်သားရပေမဲ့တလခွဲစာလှူအားကဖြစ်တဲ့ဘဏ္ဍောင်းဝန်ကျင်မရလို့မြန်မာအလုပ်သမားကူညီစောင့်ရှောက်ရေးအဖွဲ့ WAG ရုံးမှာခိုးလုံနေရတယ်လို့ပြောပါတယ
်။တော့ရောက်ပြီပတ်စံကြီးမရှင်းသေးလို့စားရရလည်းမရှိတော့နဲ့ WAG ရုံးကူညီတောင်းပြီးရောမှာခိုးလုံနေရတော့အေဂျင့်တွေပုံစံတော့လည်းမတိုင်ဘူးတာဝန်မယူမှုမရှိလို့
စစ်သွင်းညီကုမ္ပဏီကိုအဲ့ဒါဖေကဆက်သွဲတဲ့အခါမှာအခက်ခဲဖြစ်နေတဲ့အလို့သမားရေလို့သူတို့ကိုဆက်သွဲလာတာမရှိသလိုဆက်သွဲလာမယ်ဆိုရင်လည်းဖြည့်ရှင်းပေးတယ်လို့တောင်းရှိသူတယောက်ကပြောပါဗျ။ WAG အဖွဲ့ကကူညီထားတဲ့ MOU လို့သမားဧပြီလမှာ200လောက်ရှိပြီးမေလမှာတော့150ကျော်ရှိတယ်လို့တောင်းရှိသူကိုမုံတိုင်းကအဲ့ဒါဖေကိုပြောပါဗျ။အဲ့ဒီပြင်အလို့သမားတွေရဲ့ဘဏ်ကတ်တွေအလွဲသုံးစားလုတ်ခံရတယ်လို့ပြောပါဗျ။မြန်မာနိုင်ငံမှာ2024ခုနှစ်ဇန်နဝါရီ25ရက်နေ့အထိလိုင်စင်ရပြပအလုပ်ကန်ရှာဖွေရေးအကျိုးဆောင်ကုမ္ပဏီပေါင်း542ခုရှိပါတယ်။ဒါပေမဲ့အေဂျင်စီတွေကိုထိထိရောက်ရောက်မကင်တွယ်တဲ့အတွက်ဒီလိုဖြစ်နေတာလို့ထိုင်းနိုင်ငံအခြေစိုက်အလုပ်သမားအခွင့်အရေးဖောင်ဒေးရှင်း LRF ကဦးအောင်ကျော်ကပြောပါတယ်။ဒါနဲ့ပတ်သက်ပြီးစစ်ကောင်စီရဲ့အလုပ်သမားဝင်ကြီးဌာနနဲ့ဘန်ကောက်မှာရှိတဲ့အလုပ်သမားတန်ရာရှိရုံးတို့ကိုအဲ့ဒါဖေကတယ်လီဖုန်းနဲ့ဆက်သွယ်ခဲ့ပေမဲ့လက်ခံဖြေဆိုတာမရှိပါဘူး။စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကတော့ပြည်ပရောက်မြန်မာရွှေပြောင်းအလုပ်သမားတွေရဲ့အခွင့်အရေးတွေကိုကာကွယ်စောင့်ရှောက်ပေးနေတယ်လို့မေလ10ရက်နေ့ကမ္ဘာအလုပ်သမားနေ့အခမ်းအနားကိုပေးပို့ထားတဲ့တဝန်လာမှာပြောထားပါဗျ။ထိုင်းနိုင်ငံမှာမြန်မာရွှေပြောင်းလုပ်သား6တန်းလောက်ရှိနေတယ်လို့အလုပ်သမားရေးကူညီဆောင်ရွက်ပေးနေသူတွေကပြောပါတယ်ရှင
်။ RFA ရဲ့ညာဘက်အစီအစဉ်တွေလည်းဒီမှာပဲရန်နာပြစေ။ကြည့်ရှုနားဆင်ကြသူအားလုံးကျန်းမာရွှင်လန်းကြပါစေခင်ဗျာ